ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်တပ်ကလေကြောင်းကနေပါတိုက်ခိုက်နေပါတယ်။မိုးမောင်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တိုက်ပွဲသတင်းကိုကိုငိမ့်ညံ့ကပြောပြပေးပါမယ်
။မြေကြီးနားဗမော်လမ်းမကြီးကိုစိုးမိုးထားတဲ့ဗမော်ခရိုင်မိုးမောင်မြို့နယ်ကအလွန်ပုံစခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုက်ရင်အားတွေပို့ဆောင်နေချိန်မှာပဲဗမော်ခရိုင်မန်စီဘက်ကို KIA ကထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့ဆိုရင်၄ရက်မြောက်ရှိလာပါပြီ။အဓိကတိုက်ပွဲဖြစ်ပွားနေတာကတော့မဒန်ရန်ရွာအနီးမှာဖြစ်ပြီးတပ်မတော်ဘက်ကလေရင်နဲ့တိုက်ခိုက်တာတွေရှိသလိုလက်နက်ကြီးတန်တွေကိုလည်းမန်စီမြို့ပေါ်ကကြားနေရတဲ့အကြောင်းဒေသခံတဦးက VOA ကိုပြောပါဗျာ။ဒီ
နေ့ကလေရင်နဲ့တော့လာတယ်။အမြောက်ကတော့ဖြစ်နေတာပဲ။ကျသားတယ်မြို့ပေါ်ကြားနေတာပဲ။
ကယ်ရေးပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့လက်ရှိမန်စီမြို့နယ်မဒယန်ရွာမှာတိုက်ပွဲဇက်တိုက်ဖြစ်နေသလိုမိုးမောက်မြို့နယ်မန္တာရွာဘက်မှာလည်းတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ
်။မင်းအားဖြစ်တဲ့ဒီမတန်းရံဆိုတဲ့နေရာမှာဖြစ်ပါလေအဲ့ဒီမင်းတွေကြောင်းတဲ့တဲ့လာတိုက်တာ။မင်းအားလည်းလာမင်းအားဟိုနေ့လေလောက်တစ်ခေါက်လာပြီးမှအဲညမိုးချုပ်ခါနေမှာခုနှစ်နာရီချင်းချင်းတော့မှလာတာ။နောက်တစ်ခုကတော့မန္တာဆိုတဲ့နေရာမှာလက်တပ်ဖြစ်ပါတယ်။ဒီမင်းကအစိုးကြီးရတဲ့အတက်ပွဲရှိတယ်။နေ့လေပိုင်းတော့လေကြောင်းလာတာ။အဲ့တော့ပကြပါတယ်။မန္တာအမူးမောက်ဘက်မှာကြပါ။လေကြီးကနေပေါ်တော့တဲ့လမ်းရဲ့မြောက်ဘက်မှာကြပါ
။မိုးမောက်မြို့နယ်ကအလွန်ပွန်ဘက်မှာဒီရပိုင်းတက်မရော်ဘက်ကအင်အားတိုးမြင့်တာတွေရှိပေမဲ့တိုက်ပွဲတွေအနည်းငယ်ငြိမ်သက်နေတယ်လို့သူကပြောပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးမောင်မြို့နယ်မြို့သစ်ကျေးရွာနဲ့မန္တာဘက်မှာတိုက်ပွဲဖြစ်နေတယ်လို့ပြောပါတယ်
။မြို့သစ်ဘက်မှာတော့ကျွန်တော်တို့ဖြစ်ပြမှုမနေ့ကတော့နှစ်ချိန်တော့ရှိခဲ့ပါတယ်ဗျ။မြို့သစ်ဘက်တော့မြို့သစ်ဖားဆိုင်ဘက်တော့ချိန်ကုန်ဘက်ကတော့မနေ့ကတော့ကျွန်တော်တို့ဒီမန်စီဟိုဘက်မန္တာစခန်းတက်နာလေးမှာဖြစ်ပြမှုတစ်ချိန်ဖြစ်နေတာပဲ
။ထိခိုက်ဒဏ်ရာရရှိမှုနဲ့ပတ်သက်လို့တော့သူကမပြောပါဘူး။ဗမော်မြေကြီးနားလမ်းမှာရင်သွားလာတွေဒီကနေ့တော့ပုံမှန်ရှိနေကြောင်းနဲ့မြန်မာပြည်အောက်ပိုင်းရန်ကုန်မန္တလေးစတဲ့ဒေသကလာရောက်သူတွေကိုတော့လက်ကြံဂိတ်မှာတက်မတော်ကမှတ်ပုံတင်စစ်ဆေးတာတွေရှိနေကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်6နာရီလောက်မှာမြကြီးနားမြို့ကံဘောဇဗန်တစ်ရှိမှာဘုံတလုံးပောက်ကွဲခဲ့ရမှာလုံခြုံရေးယူနေတဲ့စစ်သားတအူထိခိုက်ခဲ့ကြောင်းနဲ့နေကင်း7နာရီလောက်မှာတော့မိုးမောက်မြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးမှာဘုံတလုံးပောက်ကွဲခဲ့ပြီးလူ4ဦးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့ KIA ကတပ်မတော်ကိုအကြောင်းကြားခဲ့ပါတယ်။မတ်လ၈ရက်နေ့မှာစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ဖြိုခွဲခဲ့လို့မြကြီးနားမြို့မှာဆန္ဒပြပြည်သူ၂ယောက်တေဆုံးခဲ့ရပြီးတဲ့နောက်မတ်လ၁၇ရက်နေ့မှာတော့ KIA ကစစ်တပ်နဲ့ရဲစခန်းတွေကိုစတင်တိုက်ခိုက်ခဲ့တာပါခင်ဗျာ။